2014ခုနှစ်က IS သတင်းကြော်ရဲ့ဖန်စီခေါ်ဆောင်တာခံရပြီးလိန်ဂျွန်နေအဖြစ်အသုံးပြုခံရတဲ့အီရန်နိုင်ငံကယာဇီဒီလူမျိုးအမျိုးသမီးနှစ်ဦးကိုဥရောပလွှတ်တော်ကပေးအပ်တဲ့လွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဆာကာရော့ဖ်ဆုအကြေညာလိုက်ပါတယ်။နဒီယာမူရက်နဲ့လာမီယာအဂျာဘာရှာတို့နှစ်ဦးကိုဆာကာရော့ဖ်ဆုရှင်နေအဖြစ်လွန်ခဲ့တဲ့အောက်တိုဘာလကကြေညာခဲ့တာဖြစ်ပြီးစူပေးပွဲအခမ်းအနားကိုတော့ဒီကနေ့ပြင်သစ်နိုင်ငံစထရက်စ်ဘော့ဂ်မြို့မှာကျင်းပတာပါ။သူတို့နှစ်ဦးဟာ IS ဗီဇာတွေထိချုပ်ထားတဲ့နေမျိုးတွေမှာပြန်မေးဆွဲခံခဲ့ရပြီးလိမ်မဲဆိုင်ရာကြေကျွနေအဖြစ်အသုံးချခံနေရတဲ့ထောင်ထဲချီတဲ့ရာဇီဒီအမျိုးသမီးတွေနဲ့မိန်းကလေးငယ်9000လောက်ထဲမှာပါဝင်သူတွေပါ။ဒီလိုလူတွေအပြင်နောက်ထပ်လူ9000လောက်ဟာလည်းကိုးကွယ်တဲ့ဘာသာတရားမတူသူတွေကိုရှင်းလင်းဖို့ကြိုးစားတဲ့အစွမ်းရောက်တည်းရဲ့လက်ချက်နဲ့တည်ဆုံးခဲ့ပြီးဖြစ်ပါတယ်။အခုဆုရှင်နှစ်ဦးကတော့2014ခုနှစ်ကအီရတ်နိုင်ငံအနောက်မြောက်ပိုင်းစင်ဂျာမြို့အနီးကသူတို့ရဲ့ရွာမှာ IS တွေကအတမဖမ်းဆီးခေါ်ဆောင်တာခံခဲ့ရတာပါ။ယာဇီဒီလူမျိုးတွေအပေါ်ဖိနှိပ်မှုတွေဟာလူသားတွေကိုဆုလိုက်အပြုံလိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီလိုဖိနှိပ်မှုတွေအကြောင်းကိုမူရက်နဲ့ဘရှာတို့ကနိုင်ငံတကာကသိအောင်ကြိုးပမ်းခဲ့ကြတာကြောင့်ဆာကာရော့ဖ်ဆုချီးမြှင့်ခံရတာဖြစ်ပါတယ်ခင်ဗျာ။